မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ9လရဲ့ရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုန်ဈေးနှုန်းတွေတိတိသားသားတက်နေတဲ့အတွက်ဝင်ငွေသိပ်ပြီးမရှိတဲ့ပြည်သူတွေအခက်ကြုံနေရကြောင်းမြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီတွေပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်တာဝန်ရှိသူတွေကပြောတယ်လို့ကုလအတွင်းမှုရုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The price increase is especially troubling at a time when 80% of households in Myanmar have lost nearly 50% of their income this year. WFP plans.
အနေနဲ့မှာကုန်စည်နှုန်းတွေတိုးလာနေတဲ့အတွက်အထူးသဖြင့်ဒီနှစ်ထဲဝင်ငွေထက်ဝက်လောက်ကျော့သွားတဲ့အိမ်နောင်စုတွေကရာခိုင်နှုန်း80လောက်ကအခက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်မြို့ပြဒေသကလိုအပ်ချက်ရှိနေသူ2တန်းလောက်ကိုအကူအညီပေးဖို့အတွက် WFP ကစီစဉ်နေတယ်လို့ပြောသွားတာပါ။ February လကစပြီးစားတောက်ကုန်စည်နှုန်းတွေဥပမာစားသုံးစီကိုကျင့်ရင်ဈေးက40ရာခိုင်နှုန်းတက်လာတယ်လို့တခြားစားတောက်ကုန်ဈေးတွေလည်းတိတိတသားတက်လာနေတာကိုတွေ့အထူးဆိုရင်လည်းလို့ WFP ကပြောပါတယ် WFP ကမြို့ပြဆင်ချေဖုံးနေလူဒု2တန်းလောက်အတွက်ကိုအကူအညီပေးဖို့စီစဉ်ထားတာဖြစ်ပြီးတော့ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့အသူပေါင်း3,300ကျော်ကိုတော့မကြသေးခင်ကပဲစားနပ်ရိက္ခာတွေဖြန့်ဝေပေးထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးရောဗန်လည်ပတ်မှုပါတုံ့ဆိုင်နေတယ်လို့တပိတ်မှောက်တာတွေစက်ရုံပိတ်သိမ်းမှုတွေကြောင့်အလုတ်ကင်တွေလည်းဆုံးရှုံးနေတာဖြစ်ပါတယ်။ဆန်ပဲနဲ့တည်တည်ဝန်လံပြပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းအတွင်းလူပေါင်းတန်းချီပြီးစားနပ်ရိက္ခာပြတ်လတ်နိုင်တယ်လို့ WFP ကသတိပေးထားတာပါ။